မီပေါ်နိုင်ငံနဲ့ဆက်သွယ်ထားတဲ့လမ်းမကြီးနဲ့နေဆက်ဖြတ်ရထားလမ်းတို့ကိုအဆင့်မြင့်ဖြောက်ဖောက်လုပ်ပြီးကုန်းတွင်းပိတ်မီပေါ်နိုင်ငံအတွက်ရေချောင်းထွက်ပေါက်ရစေဖို့ကုန်းတွင်းရေလမ်းတွေဖော်ထုတ်တည်ဆောက်ပေးမယ်လို့အိန္ဒိယနိုင်ငံကစနေနေ့မှာကြေညာပြုလိုက်ပါတယ်။မကြာသေးခင်ကမှနီပေါ်ဝန်ကြီးချုပ်ဖြစ်လာတဲ့ခတ်ဂါပရာဆတ်အိုလီရဲ့သုံးရကြာအိန္ဒိယခီးစဉ်တွင်အဲဒီလိုကြေညာပြုလိုက်တာပါ။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးတော့လည်း organic စိုက်ပျိုးရေးမြေလွာဆန်းသက်တာနဲ့စိုက်ပျိုးရေးပညာပေးလုပ်ငန်းတွေကနေတဆင့်နီပေါ်ကိုအိန္ဒိယကအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်။နီပေါ်နိုင်ငံကတ်မန်ဒူးမြို့တော်နဲ့အိန္ဒိယနိုင်ငံတို့ကိုဆက်သွယ်ပေးမယ်ရထားလမ်းအသစ်ကိုနှစ်နိုင်ငံပူးတွဲဆောက်လုပ်ချင်ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။နီပေါ်နိုင်ငံထက်အများကြီးပူကြီးတဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ယုံကြည်မှုကိုတည်ဆောက်သွားဖို့နီပေါ်ဝန်ကြီးချုပ်ကကတိပြုပါတယ်။ဝန်ကြီးချုပ်အိုလီဟာကွန်မြူနစ်ပါတီတွေပါဝင်တဲ့နီပေါ်အစိုးရကိုဦးဆောင်နေတာကြောင့်တရုတ်ဖက်ပူရင်းသွားမယ်အလားလာကအိန္ဒိယနိုင်ငံရဲ့အဓိကစိုးရင်ချက်ပါဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာနီပေါ်နိုင်ငံကိုနေဆက်ချင်းထိတွေ့တဲ့နေရာ၃ခုနဲ့ဝန်းရံထားတယ်လို့ရေနံနဲ့တခြားကုန်ပစ္စည်းတွေကိုတင်ပို့နေတာလည်းဖြစ်ပါတယ်